ထိုင်းနိုင်ငံမှာမြန်မာအလုပ်သမားတွေထောင်ထဲချီဖမ်းဆီးခံရပြီးတဲ့နောက်မြန်မာပြည်ကိုအလုပ်သမားအများပြားပြန်ပြီးတော့ဝင်လာကြတာမှမြန်မာအာဏာပိုင်တွေဘက်ကအကူအညီပေးနေတယ်ဆိုပေမဲ့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေအတွက်ထိရောက်တဲ့အကူအညီမျိုးမရှိသေးဘူးလို့အလုပ်သမားအရေးလှုပ်ရှားနေသူတွေကဝေဖန်ထားပါတယ်ဒီကနေ့မြန်မာပြည်မှာကျင်းပတဲ့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့နေရက်ပြန်လာကြတဲ့မြန်မာအလုပ်သမားတွေကိုဝန်ကြီးဌာနတွေတန်ရုံတွေပူးပေါင်းပြီးတော့စနစ်တကျကူညီဆောင်ရွက်ပေးနေတဲ့အကြောင်းတာဝန်ရှိသူတွေကပြောသွားပါတယ်။အပြည့်စုံကိုစုံစမ်းမေးမြန်းထားတဲ့မက်ကင်ဖြူတွေကပြောပြပေးမှာပါရှင်။
မြန်မာအင်ဂျီထမ်းနိုင်ငံမှာပြီးခဲ့တဲ့ဇွန်လ20ရက်နေ့ကအစ်စ်ပြထမ်းလိုက်တဲ့အလုတ္တမဥပဒေသိက္ခာထမ်းနိုင်ငံတဝမ်းမှာအလုတ်လုတ်ကင်နေကြတဲ့မြန်မာအလုတ္တမတွေထောင်ထဲချီဖမ်းဆီးခံရတာရှိတယ်လို့ကိုယ်အစီအစဉ်နဲ့ကိုနေရက်ဒီကိုပြန်နေကြတာဖြစ်ပါတယ်။လက်ရှိစဉ်ရင်အရမြန်မာရေကိုပြန်လာကြတဲ့ရှေ့ပြားလုတ္တမ3000ကျော်ရှိပြီးတော့ဒီလိုနေရက်ပြန်လာကြတဲ့လုတ္တမတွေကိုမြန်မာအစိုးရကတက်ဆိုင်ရအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ကူညီဆောင်ရွက်ပေးနေတယ်လို့ဒီနေ့ဒီပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောသွားပါတယ်
။သူတော့ဒီနေ့ဆရာကြီးသုံးလုံးလေးတော့ပြောဆိုကြရှိပါမယ်။အဲ့ဒီမှာအစိုးရရဲ့အကူအညီရောက်ပြီးတော့အပ္ပတိတို့နဲ့ဒီမှာပါတယ်သူအစိုးရရဲ့ဆက်သားအပြည့်အဝနဲ့ဒီလိုမှားနေတယ်ပဲသူပါတာရှိပါမယ်။အဲ့လိုစပြီးတော့မှာသူတို့ဆက်နေပြီးတော့မှာဆောက်ရဲ့အချိန်ပါလေတယ်သူတို့ဘယ်လိုမှရှိရတယ်ဘာကြောင့်ဝန်ကြီးဌာနကြောက်မှရှိရတယ်လို့ဆိုပြီးကိုယ်ရောကကျွန်တော်ကျဲဘုရားတော်ရှိတော်ကိုလေးတို့တော်ကိုလေးတော်တော်ပါအဲဒါအဲဒီနေ့ဆရာကတော့တိကျကိုလေးကဘုရားရှင်ကိုရအောင်ပို့ကြကျွန်တော်ဒေသကြီးကနေမှာဆွဲရပြီးတော့မှာအဲချုပ်ဆိုခဲ့ပါတယ
်ဒါပေမဲ့ထိုင်းရောက်ပြပါလို့တမားတွေအေးဆောင်ရနေသူတွေကတော့ဒီမှာဆိုရအောင်လေလက်ဆက်ကိုကိုနီးကိုဟန်နဲ့ပြန်လာကြတဲ့အလုပ်သမားတွေကိုကြိုးစိုးလက်ခံတာကလည်းရင်တကယ်လည်းလက်ရှိခက်ခဲကြုံနေရတဲ့ထားရောက်မြန်မာအလုပ်သမားတွေကိုအခုအချိန်ထိထိရောက်တဲ့အကူအညီတွေပေးတာမရှိသေးဘူးလို့ဝေဖန်ပါတယ်။မြန်မာအလုပ်သမားတွေအများပြအလုပ်လုပ်ကြနေတဲ့ဘက်ကောက်တဲ့မဟာချိုင်းလူဒေသတွေအပါအဝင်ထိုင်းနိုင်ငံအနှံ့အပြားမှာဖမ်းဆီးမှုတွေဒီကနေ့ထိဆက်ရှိနေပြီးတော့နေရက်ပုံမပြနိုင်ကြတဲ့အလုပ်သမားတွေထားပေါင်းများစွာရှိနေတယ်လို့မြန်မာရွှေ့ပြောင်းအလုပ်သမားတွေအရေးဆောင်ရွက်နေသူတူဦးဖြစ်တဲ့ဦးကျော်တောင်းကပြောပါတယ်
။ထိုင်းနိုင်ငံအခြေကသွားနေကြတဲ့အလုပ်သမားတွေပတ်သက်လို့ရှိတဲ့အလုပ်သမားတွေလေရင်နဲ့ပြန်လို့ရအောင်နောက်ပြီးတော့တချို့ဆိုလို့ရှိရင်လည်းပဲရှိတဲ့လူတွေရောမရှိတဲ့လူတွေရောကားလဲမဝယ်ပြီးတော့ဥပမာရိုးရိုးတိုင်းဆိုလို့ရှိရင်300နဲ့ခန့်တဲ့ကုန်တယ် VIP ဆိုလို့ရှိရင်900ကုန်တယ်ဘလိုပဲကုန်ကိုသူတို့ကားလဲမမကိုတိုင်းထုတ်ဖို့နဲ့သွားမယ်ကားလဲမဝယ်မယ်သွားလို့ရအောင်အချိန်ထိဒီနေ့ဒီချိန်ထိအခုကျွန်တော်စကားပြောနေတဲ့အချိန်ထိမြန်မာတိုင်းရောအလုပ်သမားဝန်ကြီးဌာနနှစ်ဌာနနှစ်ခုလုံးကနေပြီးတော့ထိုင်းဆိုတဲ့ဒဇုံတရရဲ့အကျဉ်းချုပ်ထုတ်တာဖြစ်နေဘူးဒါကြောင့်မလို့အလုပ်သမားတွေဘလို့ပြန်သွားနေရလဲဆိုတော့ပွဲစားနဲ့ထိုင်းလာဝကကိုဘန်းငွေ3500ကနေ6000ခန့်ကျန်ငွေနဲ့တွဲမယ်ဆိုလို့ရှိရင်သပိန်းခွဲကနေ4000လောက်ခန့်ပေးပြီးတော့မှသွားနေရတာဖြစ်တယ်ဒါကြောင့်မလို့မလေးရှားနဲ့ထိုင်းနိုင်ငံကအိမ်ပြန်နေတဲ့အလုပ်သမားတွေကိုမြန်မာအစိုးရကစနစ်တကျကူညီနေဆိုတာမဟုတ်ဘူးလည်းပြောတာ
ထိုင်းအစိုးရကဥပဒေတည်မထုတ်ပြန်ခဲ့အခြေအနေကဒီဥပဒေနဲ့ပတ်သက်တဲ့အစီအစဉ်စာချက်တွေထုတ်ပြန်ပြီးတော့ထိုင်းမှာရှိတဲ့မြန်မာတန်ရုံးနဲ့လုံတမကြီးရာရုံးတွေပူပါပြီးမြန်မာလုံတမတွေကိုကူညီဆောင်ရွက်ပေးခဲ့တဲ့အကြောင်းဝီကြီးဦးသိစေကပြောသွားပေးမယ်လေတကယ်တမ်းမှာတော့အဲ့ဒီအသိပေးစင်ကြောင်ချက်ဟာထိုင်းနိုင်ငံမှာဥပဒေသေးပြဋ္ဌာန်းပြီးတော့ဖမ်းဆီးမှုတွေပြင်းထန်လာပြီးတဲ့နောက်မှာထွက်လာခဲ့တာဖြစ်ပြီးထုတ်ပြန်တဲ့ရက်စွဲတာလည်းတော့တစိ့ခေါင်းတွေမပါတယ်လို့ဘယ်တာဝန်ရှိသူကထုတ်ပြန်တယ်ဆိုတာတော့မသိရတဲ့ထုတ်ပြန်ချက်မျိုးဖြစ်တယ်လို့အလုံတမကြီးဆောင်ရွက်သူတွေကတော့ဝေဖန်ပြောဆိုကြပါတယ်ဒီမှာဆိုရအနေနဲ့လက်တလုံးအခြေအနေကိုရှောက်တခေကြိုက်ထွက်နိုင်လောက်အောင်စဉ်းစားပြင်ဆင်ထားတာမရှိဘူးလို့လည်းဦးကျော်တောင်ကပြောပါတယ်
။နေချက်ကိုပြန်သွားတဲ့အလုပ်သမားတွေမှာသူတို့ကတတိယရှိပြီးသားသူတို့ဇာတ်ရက်ဇာတ်ရက်အလွှဲချော်လို့ရှိတယ်နေထိုင်ချက်တော့ရှိတယ်။အဲ့ဒီလူတွေကိုမင်းတို့ပြန်လာကြ။ဗမာတိုင်းကလည်းဒီလူတွေကိုတော့လာဖက်ပြပါဥမာစမ်းရောက်ဘက်ကရှိမယ်၊ CI ရှိမယ်၊ပတ်စပို့ရှိမယ်ဒါလေးတွေတိုင်ပြီးတော့မင်းတို့ပြန်လာကြ။ပြန်လာကြဒီအရောက်တန်းနဲ့ကိုလုပ်ငန်းရှင်နဲ့ကိုရဲ့ဝဘာမျိုးကိုအသိပြန်ပြီးတော့လုပ်ကြဆိုတဲ့ဖြေလျှော်ပေးမှုဟာထိုင်းပြည်ရောကျွန်တော်တို့အလုပ်သမားအစရောအင်မတန်ကိုတို့ရှိနေတယ်ဒါပေမဲ့အဲ့ဒီဟာကိုသူတို့မမြင်ဘူးကျွန်တော်မြင်လို့ကျွန်တော်အကြောင်းကြားတာကိုလည်းပဲသူတို့ခုဒီနေ့ချီသူတို့ဟိုတုံတရားပြောတာဆိုတာတော့မကြရသေးဘူ
းပြည်တော်စုဝကြီးဦးသိန်းစွေကတော့လက်ရှိမြန်မာအလုပ်သမားတွေအရေးနဲ့ပတ်သက်လို့တတိုင်ကဲစလုံးတွေအကျိုးထိခိုက်စေတဲ့အခြေအနေတွေမဖြစ်ရအောင်ထိုင်းနဲ့မြန်မာအစိုးရတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်နေတဲ့အကြောင်းဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ဒီကြောထွေးဒီမလေးရှားနိုင်ငံမှာလည်းဒီရပိုင်းတရားမဝင်အလုပ်သမားတွေထောက်ထဲချီဖမ်းဆီးနေတာမှာ ဒီထိုးသာမြန်မာနိုင်ငံသားတရားနှစ်ယောက်ပါဝင်နေတာကိုဝန်ကြီးဌာနကသိရှိထားတဲ့အကြောင်းလေးမလေးရှားရောက်မြန်မာအလုပ်သမားတွေအရင်နဲ့ပတ်သက်ပြီးတော့လည်းတပ်ဆိုင်ရာနိုင်ငံကဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးအလုပ်သမားတွေအတွက်အကောင်းဆုံးအခြေအနေဖြစ်အောင်ကူညီဆောင်ရွက်ပေးနေပါတယ်လို့ဝန်ကြီးဦးဒိတ်စီကဒီကနေ့ဒီပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုတော်ပါတယ်ရှင်။